မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားကြမလား။အာနာအလွဲသုံးမသုံးစောင့်ကြည့်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မယ်လို့ဇူလိုင်1ရက်နေ့ဇွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းဝေဖန်မှုနဲ့အငင်းပွားမှုတွေလည်းစတင်ပါတယ်ပထမဦးဆုံးအငင်းပွားကြတာကတော့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီနေ့မှာတစ်ချိန်နဲ့ထုတ်ပြန်လိုက်တဲ့အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာဒူးရထားသူတွေပါတီစီယုံရေးနယ်မြေစီယုံရေးဆောင်ရွက်ခွင့်ရှိကြောင်းထုတ်ပြန်လိုက်တဲ့ကြေညာချက်ပါဒါနဲ့ပတ်သက်ပြီး NLD ပါတီကနေအခွင့်အရေးယူတယ်လို့ဝေဖန်တာမျိုးရှိသလိုအဲ့ဒီထုတ်ပြန်ချက်ကကိုးကားထားတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဆိုတာကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြောဆိုတာမျိုးလဲတွေ့ရပါတယ်။တချို့ကတော့အရင်2015ရွေးကောက်ပွဲမတိုင်ခင်သမရဟောင်းဦးသိန်းစိန်ပြည်ခိုင်မျိုးပါတီဝင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စ2008ဖွဲ့စည်းပုံနဲ့မညီဘူးဆိုပြီး NLD ပါတီဘက်ကနေပြည်တော်စုရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့စာကိုပြန်ထုတ်လာပြီး NLD ဟာအရင်တော့တစ်မျိုးခုတစ်မျိုးရှင်းတော့မညီလုပ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကူကူကြီးကတော့အစိုးရအဖွဲ့ဝင်တွေကိုပါတီစည်းရုံးရေးပြန်လုပ်ခွင့်ပေးတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိတာမို့ NLD အစိုးရကဒီပြဿနာကိုဖြေရှင်းသင့်တယ်ဆိုပြီးပြောဆိုပါတယ်။ခုတစ်ပတ်အစိုးရအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ဘယ်နှစ်ဘယ်ရက်မှာရွေးကောက်ပွဲလုပ်မယ်လို့ကြေညာတာနဲ့တပြိုင်နက်တည်းပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာဒူရယူထားသူတွေပါတီစည်းရုံးရေးလုပ်လို့ရပြီးတနည်းအားဖြင့်ပါတီစီပြန်သွားလို့ရပြီလို့ကြေညာတာအခု2020ကျမှပေါ်ပေါက်လာတာမဟုတ်ပါဘူး။အရင်2015ရွေးကောက်ပွဲတုန်းကလည်းနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ဇူလိုင်လ10ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းပြည်ထောင်စုအဖွဲ့ဝင်တွေပါတီစီယုံရေးလှုပ်လို့ရပြီ။နေမြေစီယုံရေးလှုပ်လို့ရပြီဆိုပြီးကော်မရှင်ကနေထုတ်ပြန်ကြေညာပေးခဲ့တာတွေ့နိုင်ပါတယ်။ထုတ်ပြန်ချက်စာသားတွေကအစ2015နဲ့2020အတူတူပါပဲဒီထုတ်ပြန်ချက်အပေါ်မူတည်ပြီး NLD ဘက်ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့အတွက်ပါတီစည်းရုံးရေးစလုပ်တော့မယ်လို့ကြေညာလိုက်တာတွေ့ရပါတယ်2015တုန်းကလည်းအာနာယပြည်ခိုင်ဖြိုးပါတီအနေနဲ့အဲ့ဒီအခွင့်အရေးရခဲ့တာမို့ NLD က2020ကျမှအထူးအခွင့်အရေးယူတယ်ဆိုပြီးပြောလို့မရနိုင်ပါဘူး2015ရွေးကောက်ပွဲအကြိုကာလကသမရဟောင်းဦးသိန်းစိန်ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီး NLD ပါတီဘက်ကရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့ကိစ္စရှိခဲ့ပါတယ်။အကြောင်းကတော့သမရဟောင်းဦးသိန်းစိန်ဟာ2015ရွေးကောက်ပွဲမဝင်တာကြောင့်သူ့အနေနဲ့ပါတီစည်းရုံးရေးလှုပ်လို့မရသလိုပါတီစီပြန်သွားလို့လည်းမရပါဘူး။တကယ်လို့ပါတီဝင်တွေနဲ့ဆက်သွယ်တယ်တွေ့ဆုံတယ်စည်းဝေးတယ်ဆိုရင်2008ဖွဲ့စည်းပုံနဲ့မကိုက်ညီသလိုတည်ထောင်စုအစိုးရအဖွဲ့ဥပဒေရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့လည်းဘာမှမဝင်တာကြောင့် NLD ဘက်ကတိုင်တန်းရတာမျိုးပဲဖြစ်ပါတယ်။ဒါကြောင့် NLD ကအရင်ကတစ်မျိုးအခုတစ်မျိုးလုပ်တယ်ဆိုပြီးဆွဆွဲလို့လည်းရနိုင်မယ်မဟုတ်ပါဘူး
။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာဥပဒေပြဋ္ဌာန်းချက်တွေအရထုတ်ပြန်တာတွေပဲဖြစ်တဲ့အတွက်ဖြစ်ချင်းဖြစ်ဥပဒေဆိုင်ရာအငင်းပွားမှုပဲဖြစ်ပါလိမ့်မယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်သမ္မတနဲ့ပတ်သက်ပြီးခုလိုဖော်ပြချက်တစ်ခုပါရှိပါတယ်။ပုံမှန်64မှာနိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများသည်နိုင်ငံရေးပါတီတစ်ခုခု၏အဖွဲ့ဝင်ဖြစ်လျင်နိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများအဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသည့်နေ့မှစ၍မိမိတို့ယာရုသက်တမ်းအတွင်ရင်းပါတီအဖွဲ့စည်း၏ပါတီလုပ်ငန်းများတွင်ပါဝင်ဆောင်ရွက်ခြင်းမပြုရဆိုပြီးဖော်ပြထားပါတယ်။အရင်စစ်အစိုးရက2010အောက်တိုဘာ21ရက်နေ့မှာပြဋ္ဌာန်းပေးခဲ့တဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါမှာတော့ခုလိုဖော်ပြထားပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တဦးဦးသည်နောင်လာမည့်အထွေထွေရွေးကောက်ပွဲတရရက်တွင်ပါဝင်ရွေးချယ်ခံမိသူဖြစ်ပါကနိုင်ငံသားတဦးအားဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 38 ပုံမှန်ခွဲကအရပေးအပ်ထားသောရွေးကောက်တင်မြှောက်ခံပိုင်ခွင့်မဆုံးရှုံးစေရန်အလို့ငါရွေးကောက်ပွဲကျင်းပရန်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာသည့်နေ့မှစ၍ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်120နဲ့ပုံမှန် 121တို့ပါပြဋ္ဌာန်းခြင်းများနဲ့ကိုက်ညီလျက်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းများကိုလည်းကောင်း၊နေမြေစည်းရုံးရေးလုပ်ငန်းများကိုလည်းကောင်းဆောင်ရွက်ခွင့်ရှိသည်ဆိုပြီးဖြစ်ပါတယ်
။ရေပုံရအားဖြင့်ဆိုရင်တော့တမရအပါဝင်အစိုးရဖွဲ့ဝင်တွေဟာသူတို့တာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းတွေမလုပ်ရ။ဒါပေမဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်တော့ရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကြေညာခြင်းကစပါတီစီပြန်သွားနိုင်တယ်ဆိုတာမျိုးကသဘာဝကျပါတယ်။ သမရနဲ့အစိုးရအဖွဲ့ဝင်တွေတာဝန်ထမ်းဆောင်ချိန်ပါတီလုပ်ငန်းမလုပ်ရဆိုတာကို2008ခြေခံဥပဒေပုံမှ64နဲ့ဆက်ဆက်ပုံမှအတော်များများမှာဖော်ပြထားပြီးပြည်ထောင်စုအစိုးရအဖွဲ့ဥပဒေကတော့ဖွဲ့စည်းပုံပုံမှ38ကကြီအရာရွေးကောက်ပွဲဝင်ချိန်ပါတီစီပြန်သွားခွင့်ပြုထားတာဖြစ်ပါတယ်။တကယ်တော့ပုံမှ38ကကြီဟာ2008ဖွဲ့စည်းပုံနိုင်ငံတော်၏အခြေခံမူများခေါင်းစဉ်အောက်ကပြဋ္ဌာန်းချက်ကိုယူထားတာဖြစ်လေတော့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေကို2008ဖွဲ့စည်းပုံနဲ့မညီပါဘူးလို့လည်းပြောရခဲ့ပါတယ်။ဒါကြောင့်လဲပြည်ခိုင်ပြိုးပါတီအာဏာရစဉ်ကအတိုက်ခံ NLD အနေနဲ့အဲ့ဒီဥပဒေပါပြဋ္ဌာန်းချက်ဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြမေးမြန်းတာမျိုးမလုပ်ခဲ့သလို NLD အစိုးရလက်ထက်မှာလဲပြည်ခိုင်ပြိုးပါတီဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။တကယ်တော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့အစိုးရအဖွဲ့ဝင်တွေပါတီစီပြန်သွားတာမဲဆွယ်စည်းရုံးတာပြဿနာမဟုတ်ပါဘူး။တကယ့်ပြဿနာကအစိုးရလုပ်ပိုင်ခွင့်အာဏာကိုအသုံးပြုပြီးရွေးကောက်ပွဲမှာအသာစီးရအောင်လုပ်မလုပ်အခွင့်အူးရယူမယူဆိုတဲ့ကိစ္စပါပဲ။ဒါနဲ့ပတ်သက်ပြီးရွေးကောက်ပွဲဝင်မဲ့ပါတီတွေကြားလိုက်နာကြဖို့ဆိုပြီးအချင်းချင်းညှိနှိုင်းထားကြတဲ့ Code of Conduct လို့ခေါ်တဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံရေးပါတီနှင့်ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာရှိနေနှင့်ပြီးNLD နဲ့ပါတီပေါင်း60ကျော်လက်မှတ်ရေးထိုးထားပြီးပါပြီ
။ကျင်းဝတ်ထဲမှာအာဏာရာထူးလက်ဝယ်ရရှိသူတွေသူတို့ရဲ့အာဏာရာထူးကိုအသုံးပြုပြီးမဲမဆွဲဖို့ဖော်ပြထားချက်တွေကလည်းအသေးစိတ်ပါပါတယ်။အဲ့ဒီထဲမှာဘလောက်ထိဖော်ပြထားသလဲဆိုရင်မဲဆွဲစီယုံရဲ့ခီးစဉ်ကဝေးကွာလွန်းနေတယ်ဆိုရင်တော့ရဟရင်စင်းလုံးကားလေယာဉ်တွေကိုအသုံးမပြုဘဲအများပြည်သူအသုံးပြုတဲ့စင်းလုံးကားလေယာဉ်ပြန် commercial flight တွေကိုအသုံးပြုဖို့ဆိုသည့်အထိထည့်သွင်းပေးထားပါတယ်။ကြောက်ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံနဲ့ညီမညီအငင်းပွားနေတာထက်အာဏာရ NLD ပါတီအနေနဲ့အစိုးရအာဏာအလွဲသုံးပြီးဓာတ်ရိုက်ဖြစ်စေတွေ့ဝဲ့ပြီးဖြစ်စေမဲဆွဲမဆွဲရုပ်ောက်ပွဲမှာအစာစီးရအောင်လုံမလုံသူတို့ကိုယ်တိုင်လက်မှတ်ထိုးထားတဲ့ကျင့်ဝတ်ကိုလိုက်နာမလိုက်နာအသေးချာစောင့်ကြည့်ဖို့ပဲလိုပဲဖြစ်ကြောက်ပါ